မလေးမျိုးပြည်ကြီးတော်မျိုးနယ်နန်းတာရဲ့ဒဂွန်နိုင်ရက်ကွက်မှာဒီကနေ့ဧပြီလ10ရက်နေ့မနက်အစောပိုင်းကမီးလောင်ဆုံးမှုဖြစ်ပွားခဲ့ပြီးတော့နေ90နီးပါးလောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။ဒီပေတင်ခဲ့တဲ့အင်အားစု150ကျော်ဖုန်ကြီးတောင်းဝန်းတစ်ခုမှာခိုလုံနေကြပြီးတော့မြို့ကန်တွေကအစားအသောက်တွေအကူအညီပေးနေကြတဲ့အကြောင်းမလေးကလာတဲ့သတင်းကိုမအေးဒနာကျော်ကပြောပြပေးမှာဖြစ်ပါရှင်ရ။
မန္တလေးမြို့ကလူနေရပ်ကွက်တစ်ခုဖြစ်တဲ့ပြည်ကြီးတကုံမြို့နယ်ကမတားရက်မှာဒီနေ့အစောပိုင်းမီးလောင်ကျန်းခဲ့တဲ့အတွက်အင်ဂျင်90မီပါမီးလောင်ဆုံးရှုံးပြီးတော့အိမ်နောက်စု152စုမီးပေးတင်ပြကြရတာပါမီးလောင်ကျန်းမှုအကြောင်းရင်းနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းမီးတပ်အရာရှိသူကဗီဒီယိုကိုအခုလိုရှင်းပြပါတယ်ဟိုအင်္ဂါ
80လောက်လောင်လာပါဟိုတော်လာတော့သူတို့ရဲ့အင်ဂျင်ဘောဒါကသူတို့ဟိုဒီမိန်းကောင်နဲ့ပူလုံးလေးမီးလောင်ဆုံးသိရတာပါသူတို့ကဘာများဆက်ပြီးတဲ့ငါးကောင်ဆက်တယ
်မိသက်တစ်ခွက်ကမီးလောင်ကျွမ်းမှုကိုအဆင့်ဆုံးတက်မှတ်ခဲ့ပြီးမီးကိုတနားရီကျော်နှိမ့်တက်ခဲ့ရတာပါလက်ရှိမီးပေးတဲ့သူတွေကိုမြို့ကန်ကုညီကယ်ဆယ်ရေးအဖွဲ့ကကုညီပေးနေကြပါတယ်ကယ်ဆယ်ရေးလုပ်ပေးနေသူတို့ကအခုလိုပြောပြပါတယ
်အဲကျွန်တော်တို့လောလောဆယ်ဟိုမှာမီးပေးတဲ့ဒီတွေကိုကျွန်တော်တို့အခုလက်ရှိယာယီပေါ့နော်ဟိုအများပြတာမေကျော်ကျောင်းဝင်းကွက်လက်မှာဒီလိုကျွန်တော်မီးပေးကျေးဇူးတင်ပါတယ်နော်သူတို့တော့လည်းနေရာထိုင်ခင်းတွေကိုပြင်ပြေးနေပါတယ
်မိမိတဲ့ဒုက္ခရောက်တွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တွေကိုမျိုးကန်လေးကူညီပေးနေကြတာပါသူတို့တဲ့ချင်းအောင်တဲ့ဆောင်တွေအဓိကလိုအပ်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့မလ29ရက်နေ့ကလည်းမန္တလေးမြို့116 56လမ်းနဲ့58လမ်းကြားမှာမီးလောင်ခဲ့လို့နေရင်အလုံး60မီပါမီးလောင်ဆုံးရှုံးခဲ့ရသေးတာပါတပည့်ကျမနေရင်အများပြမိလောင်ကျွမ်းနာနဲ့ပတ်သက်ပြီးတော့မိသက်အရာရှိတူကအခုလိုမှတ်ချက်ပြပါတယ်
။ညကောင်တွေသကောင်တွေပေါ့လူကြီးကြီးတွေတက္ကသညာရှင်နိုင်ရမင်းလေးနိုင်ရှိမဆွေးရတဲ့အချိန်ကဖြစ်တာရဲ့။နောက်တစ်ချို့ကကျွန်တော်ကဟိုဒါနဲ့တိုင်းနေမိရတယ်။ဒါတကယ်တူရင်းဟိုဘုနာကမိကိန်းဆိုင်မိသက်ကိုကိုယ်နံပါတ်ကိုမှတ်ထားတဲ့အတွက်ညတော့မှပေါင်းရတဲ့ပြည်ပြန်ကြောင်ကြမှာမိတော်ကြီးရရဲ့အတွက်အဲ့ကြောင့်မိလောင်ဟုတ်ပြီးညလာနောက်တစ်ချက်ကကျွန်တော်ကြည့်ကြော်နေရှိတယ်အဲ့ဒီစိတ်ပြီးတော့ညားတာလေအဓိကတော့ဟိုအင်စစ်စစ်လေးနဲ့စစ်စစ်လေးဆိုဖြစ်တယ်ဆိုတော့နောက်တော့ဒီလိုအရာဥဒကာဝင်ထွက်လွယ်ကူရတဲ့နေမဟုတ်ဘူးစစ်ဖက်ကညားနေရှိတယ်ဆိုတော့အဲ့ဒါကြောင့်မိလောင်ကညားသွားတာ
မန္တလေးမြို့မှာအခုလိုတရင်တစ်ပတ်အတွင်းမှာမီးနှခါလောင်တဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပြီးတော့အိမ်နောက်စု200ကျော်အိုးမဲ့အိမ်နဲ့ဖြစ်နေကြရပါရဲ့ရှင်